ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နားမှာတပ်ဆွဲထားတဲ့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင် SSPP တပ်စခန်းတွေဘက်ကိုစစ်ကောင်စီနဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS စစ်ကြောင်းတွေလှုပ်ရှားနေတာကြောင့်ဒေသရင်းမှာစီးရီးတင်းမာမှုတွေရှိပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိမ်းပြပြပေးပါရှင်။
ရှမ်းပြည်နယ်တောင်ပိုင်းမှာရောက်နေတဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်တွေကိုပြန်လည်ရုပ်သိမ်းမှုစစ်ကောင်စီကမလာကုံပိုင်းမှာတောင်းဆိုခဲ့ပေမဲ့SSPP ဘက်ကတပ်တွေရုံမသွားတာကြောင့်ဒေသတွင်းမှာစစ်ရေးတင်းမာမှုတွေစတင်ခဲ့တာပါလက်ရှိမှာတော့ပင်လုံမြို့အနောက်မြောက်ဒေသစနင်းတောင်မှာတပ်ဆွဲထားတဲ့ SSPP တပ်စခန်းတွေနားမှာစစ်ကောင်စီနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းစစ်ကြောင်းတွေအပြင် SSS ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားလာနေတာကြောင့်တိုက်ပွဲဖြစ်လာနိုင်တဲ့အခြေအနေရှိတယ်လို့ SSPP ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုက VOE ကိုပြောပါတယ်
ကူကပမာစစ်တပ်က၃ကြောင်းလောက်ရှိတော့ဒီပင်လုံမှာစီဆိုင်တဲ့တရင်တွေလေစားဘက်ကရှိတဲ့တရင်တွေနောက်ပြီးလွယ်လင်းဘက်ကပေါ့နော်အဲဒီမှာစီတဲ့တရင်တွေတော်တော်များများတို့ကအင်အားစုဖွဲ့ပြီးတော့အကြောင်းတချို့တွေကလည်းတရားကြောတချို့တွေကလည်းနေရာနည်းနည်းအာတချို့တွေကလည်း50 80အဲ့လိုမျိုးတွေတိတ်ဆို့ရေးတွေလောက်တာပေါ့နောက်ပြီးအားဆွဲနဲ့လည်း၃ကြောင်းပအိုးဖြစ်တဲ့ရှိတယ်လည်းပေါ့တက်စတုံးလုံးနဲ့ရောထားတဲ့အဲ့ဒီအားဆွဲလည်းတော့စီကြောင်းသုံးကြောင်းပေါ့စီကြောင်းလုံးကြောင်းဆိုရင်တကြောင်းက600လောက်ပေါ့တို့ကဆက်ပြီးတော့စီတက်နေလို့ရှိရင်တော့ခဏတော့တိုက်ပွဲရှိနေတယ်လို့ကျွန်တော်ယူဆတယ်ပေါ့နော
်အခုလိုစစ်တက်နဲ့ရှမ်းတောင်ပိုင်းအဖွဲ့တွေဘက်ကထိုးစစ်ဆင်ဖို့စစ်ပြင်းနေပုံရပေမဲ့ရှမ်းမြောက်ပိုင်း SSPP အဖွဲ့အနေနဲ့စနင်းဒေသကနေလောလောဆယ်စုခွာဖို့မရှိသေးဘူးလို့လည်းပြောပါတယ
်တို့ကမနေ့ကပေါ့မနေ့ကစနင်းတောင်ကိုစုခွာခိုင်းတာပေါ့အခုကကျွန်တော်တို့ဒီ RC ရဲ့နဲ့ကျွန်တော်တို့ကနေတခုပိုင်းခြားနေအောင်ကျွန်တော်တို့ကကြိုးစားပြီးတော့လှုပ်ဆောင်ရတဲ့အချိန်ဖြစ်တယ်။ပိုင်းခြားနိုင်တဲ့နေနေအခိုင်အမာမရှိသေးတော့ကျွန်တော်တို့ကလည်းငဘူရောက်ရှိထားတဲ့နေရာတွေကိုကျွန်တော်တို့ကမဆုတ်နိုင်သေးဘူးပေါ့နော်။အဲ့လိုမျိုးတွေတို့တို့ကိုပြောတယ်။အဲ့ဒါကြောင့်တို့တို့ကလက်မခံဘူးပေါ့။လှုပ်ရှားနေနေပိုင်းခြားနိုင်မှတာကျွန်တော်တို့ကအဖြစ်ပြေးမယ်ပေါ့။စုတ်မစုတ်တော့ကျွန်တော်တို့ကပြောနိုင်သေးဘူး။အဲ့ဒါတို့ကထိသိမ်းမလို့လာရင်တော့ကျွန်တော်တို့ကတော့ဟိုဟာလက်ရှော့မှာမဟုတ်ဘူး
။ရန်ပြည်နယ်အတွင်းအဲ့ဒီလိုစီးရီးတင်းမာနေချိန်မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒဟန်သားလက်နက်ကိုင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဒီနေ့ပဲကမ်းလှမ်းကြေညာခဲ့ပါတယ်။ရှမ်းမြောက်ပိုင်းအဖွဲ့တွေရဲ့ပေါ်စစ်တပ်ကထိုးစစ်ဆင်တိုက်မဲ့အခြေအနေရှိနေချိန်ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းခဲ့တာပါ။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့ SSPP ဟာမိုင်းနောင်မိုင်းရှူကားလမ်းမြောက်ဖက်ချမ်းမှာနေရာယူဖို့2015ခုနှစ်ကသဘောတူညီချက်ရှိထားပေမဲ့ရှမ်းတောင်ပိုင်းဘက်အထိနေရာယူလာတာဟာနေမီကြော်လွန်တာဖြစ်တယ်လို့ VOE ကိုပြောပါတယ်
။တခင်ကတိုက်ကျွန်တော်သဘောတူညီပြီးသားတွေရှိတယ်။သဘောတူညီပြီးသားနေမီဒီမှာနေရင်ဘာမှပြိပက္ခဖြစ်ပွားစရာအကြောင်းမရှိဘူး။ဒါတွေကိုချိုးဖောက်ပြီးလုပ်နေတဲ့အတွက်ရှမ်းတိုင်းရင်းသားတွေပေါ့နော်။ဒေသခံတိုင်းရင်းသားတွေအနေနဲ့ထုတ်ဖော်ရအောင်ဖြစ်တယ်။ဒါဓာတ်တွေကိုသူ့နေရာသူ့မှာပြန်နေကြပါလို့ပြောတဲ့ဟာကိုလိုက်နာခြင်းမလိုက်နာခြင်းဆိုတာသူတို့ရဲ့ပြည်သူလူထုအပေါ်မှာထားတဲ့သဘောထားအစစ်အမှန်ကိုကျွန်တော်တို့ပြရခြင်းများဖြစ်တယ်လို့ပြောကြပါတ
ယ် SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့တွေကြားပြီးခဲ့တဲ့လပိုင်းတွေကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် SSPP ဘက်ကတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးပေါင်းတိုက်ခိုက်တယ်လို့သတင်းတွေထွက်ခဲ့ပါတယ် RCSS ဘက်ကလည်းစစ်ကောင်စီတပ်တွေအပြင်အခြားပြည်သူစစ်အဖွဲ့တွေပူးပေါင်းပါဝင်နေတယ်ဆိုပြီး SSPP ဘက်ကပြောနေပါတယ်လက်ရှိအခြေအနေနဲ့ပတ်သက်ပြီး RCSS နဲ့မေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံပြေဆိုတာမရှိခဲ့ပါဘူးတကယ်လို့ပင်လုံဒေသထဲမှာတိုက်ပွဲတွေဖြစ်လာပြီးအုပ်စုလိုက်အားပြိုင်တာမျိုးရှိလာခဲ့ရင်လက်ရှိမြန်မာနိုင်ငံရေးအားပြိုင်မှုချိန်ဝင်ရှာဖို့တောင်ပြောင်းသွားနိုင်တယ်လို့ရှမ်းနိုင်ငံရေးလေလာသုံးသပ်သူစိုင်းထွန်းအောင်လွင်ကသုံးသပ်ထားပါတယ
်ဒီတပွဲကတော့တော်တော်လေးထူးခြားပါတယ်ဘာဖြစ်လို့လဲဆိုတော့သူရဲ့မဟာမိတ်စုဖွဲ့ပုံတွေဟိုတစ်ဖက်ကအင်အားစုတွေရဲ့ပုံစံတွေကြီးရရဲ့ဟိုရှမ်းပြည်ဒေသတွေနဲ့မကောက်ဘူးဒီ2021အာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်နေတဲ့ဒီပြိပခဩဃာဝန်မှာပြောင်းသွားနိုင်တဲ့ပွဲလို့ပြောလို့ရတယ်တကယ်လို့ဖြစ်လာတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်ကမြောက်ပိုင်းမဟာမိတ်လို့ဟာမျိုးပါလို့ဒီဖက်မှာကြပြန်တော့လေဒီ MTA ဟောင်းတွေစုတယ်ဆိုတဲ့သတင်းမျိုးတွေလည်းဟိုမီဒီယာဖော်ပြချက်ရပြီးရတာပေါ့နော်။တစ်ဖက်ကဒီပြည်သူစစ်တွေဘာတွေဖက်မှာဆိုရင်နတ်ဆက်ကရဲ့ပံ့ပိုးမှုပြီးပါဝင်မှုကလည်းအရေးပါနိုင်လို့မြောက်ပိုင်းဖက်မှာဆိုရင်လည်းUWSA ဟောရတော့ဘလောက်ပါခဲ့ဟာကိုအုပ်စုလိုက်အားပြိုင်တဲ့ဘာမျိုးတွေမြင်တွေ့ရမဲ့သဘောရှိတာเนาะ
စစ်ကောင်စီတပ်တွေဟာကရင်ကရချင်းပြည်နယ်တွေအပြင်စကိုင်းတိုင်းမကွေးတိုင်းဘက်တွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့လည်းလက်ရှိတိုက်ပွဲတွေဖြစ်နေပါတယ်ခင်ဗျာ